ထိုင်းနိုင်ငံတွေကိုဒီနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်ဖို့လိုလာကြတဲ့မြန်မာအလုပ်သမားတွေစီးလာတဲ့ကားတစ်စင်းမတ်လ30ရက်မနေ့2နာရီလောက်မှာတားခရိုင်တောင်ပေါ်လမ်းကပေါ်ကအစင်းမှာဒီမိလောင်ခဲ့တဲ့အတွက်20ထက်မနည်းသေဆုံးခဲ့ပါတယ်ဒီမဲဆောက်ခြေဆိုင်သတင်းတောက်မအေးမာကအပြည့်အစုံဆက်ပြီးတော့ပြောပြပါမယ်ရှင်
ထိုင်းနိုင်ငံတွင်ကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လာလုပ်ကြတဲ့မြန်မာလူသမား90တဲ့မနေ့စီးနှင်းလိုက်ပါလာတဲ့နှစ်ထပ်ကားတစ်စီးဟာမဲဆောက်မြို့ကနေမတ်လ29ရက်နေ့ညကထွက်လာခဲ့ပြီးတက္ကရာရင်တွဲမှာပဲည2နာရီခန့်မှာတောင်ပေါ်ကအစင်ကားတစ်စီးလုံးမီးလောင်ခဲ့ပါတယ်ဒီထဲမှာမြန်မာလူသမားလူ90တဲ့မနေ့ဟာမီးလောင်သေဆုံးမှုတွေရှိခဲ့တယ်ဆိုပြီးအလုပ်သမားတွေသတင်းပေးပို့လာတဲ့အကြောင်းအလုပ်သမားတွေကိုကူညီနေတဲ့ AAC အဖွဲ့ဝင်တဦးကပြောပြပါတယ်
အမွန်နယ်လို့ဆိုတဲ့နယ်တက်တာတော့မမီအောင်သိရတာကတော့တောက်မှလူ90ကျော်တော့ပါတယ်လို့သိရတယ်။ဒီချင်းကြီးတော့ကျွန်တော်တို့စွတ်ွယ်ပြေးပါ။90ကျော်တော့သိရတယ်ဒါပေမဲ့အတိအကျကိုကျွန်တော်တို့ပြောလို့မရဘူး။ဟိုတေဆုံးမှုရဲ့အလူကြီးတိကျကိုတော့ကျွန်တော်တို့ခံမလို့မရဘူး။ဒါပေမဲ့90ကျော်ထက်မှတော့ရှိပါတယ်။
တေဆုံးသူတွေဒဏ်ရာပြင်းထန်သူတွေကိုတော့တက်ခရံကယ်ဆယ်ရေးအဖွဲ့ဝင်တွေကတက်ခရံမှာရှိတဲ့စေရုံကိုပို့ပေးနေပြီးအလုသမားတွေစီးလာတဲ့ကားတစ်စီးလုံးကတော့မီးလောင်သွားခဲ့ပါတယ်။မြန်မာဘက်ကကုမ္ပဏီတွေကမဲဆောက်မြို့ကနေကားတစ်စီးလုံးကိုငှားရမ်းပြီးဘန်ကောက်ကိုပို့ဖို့လှုပ်ဆောင်ခဲ့တာကြောင့်ကားပေါ်မှာမြန်မာလူသမားတွေပဲပါဝင်တာပါကားမီးလောင်တာကတော့တောင်ပေါ်အစင်းလမ်းမှာဖြစ်ပြီးလူသွားလူလာနေတဲ့နေရာမှာဖြစ်တာမီးတပ်ကအရေးပေါ်မလာနိုင်သေးတဲ့အခြေအနေတွေကြောင့်မီးလောင်မှုကိုချက်ချင်းမတားဆီးနိုင်ခဲ့ဘူးလို့လည်းတက္ကသိုလ်ကယ်ဆယ်ရေးအဖွဲ့တွေကလည်းပြောဆိုခဲ့ပါတယ်ရှင်